American သမ္မတရွေးကောက်ပွဲမှာဩစာတက်ရောက်နိုင်ရေးအတွက်ရုရှားရဲ့လုံခြုံသတင်းဖြန့်ဝေမှုတွေနဲ့ဆက်နွယ်ပြီးရာဆွေးကြောင်းအရာတရားဆွဲဆိုမှုတွေအင်တာနက်ဒိုမိန်းတွေသိမ်းဆည်းမှုနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကို American အစိုးရကပုံထုနှင်းမှာကြေညာပါတယ
် This morning we unsealed an indictment in the Southern District of New York of Konstantin Kalashnikov and Elena Afanasyeva.
ရုရှားနိုင်ငံပိုင်အာတီတရဌာနရဲ့ရုရှားအခြေစိုက်ဝန်ထမ်းတို့ဖြစ်တဲ့ကွန်စတန်တင်ကလရှနီကော့ဖ်နဲ့အဲလီနာတို့ကိုနယူးယောက်တောင်ပိုင်းခရိုင်မှာတရားစွဲဆိုလိုက်ကြောင်းသူတို့ကိုငွေမဲခွာချမှုနောက်ပြည်ပအေးချင်များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေတို့ကိုချိုးဖောက်ဖို့ကြံစည်မှုတွေနဲ့ဆွဲဆိုကြောင်းအမေရိကန်ရှင်းနေချုပ်မာရစ်ဂါလန်ကပြောဆိုသွားတာပါရုရှားဘက်ကလုတ်ကြံသတင်းတွေနဲ့ဝါဒဖြန့်ဖို့မသိနားမလည်တဲ့လူသိများအမေရိကန်တွေကိုစူးစောင်းနိုင်ရေးနိုင်ငံပိုင်မီဒီယာကိုအသုံးချတာတွေနဲ့ဆက်ဆက်ပြီးအခုလိုအရေးယူတာဖြစ်ကြောင်းရှင်းနေချုပ်ဂါလန်ကပြောပါတယ်။အမေရိကန်အစိုးရရဲ့အရေးယူမှုတဲမှာတော့ရုရှားနိုင်ငံပိုင်အာတီသတင်းဌာနခေါင်းဆောင်တွေအပေါ်တန်းခတ်ပိတ်ဆို့မှုချမှတ်တာလည်းပါဝင်ပါတယ်။ဒီအရေးယူမှုကြောင့်အမေရိကန်တရားရေးဌာနကရုရှားအာတီသတင်းဌာနကိုပြည်ပအစိုးရအတွက်အလုပ်လုပ်ပေးနေသူအဖြစ်သတ်မှတ်ရတယ်လို့ပြည်ဝင်ခွင့်ကိုလည်းကန့်သတ်လိုက်ပါတယ်။လာမယ့်နိုဝင်ဘာလအမေရိကန်ရွေးကောက်ပွဲအပေါ်မှာဩစာတက်ရောက်နိုင်ရေးအတွက်ရည်ရွယ်ပြီးရုရှားတို့ကစိုက်ဘာတိုက်ခိုက်မှုတွေနဲ့လုံခြုံသတင်းဖြန့်ဖို့တွေကိုအများစုစိုးရိမ်နေကြတာဖြစ်ပါတယ်ရှင်။